တင်းပါ English American Style ကန္တမှာအသက်ရှူတယ်လို့ဒေဗီရတဲ့ breathe ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း breathe down someone's neck
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက B R E A T H E breathe ကအသက်ရှူတာ D O W N down ကအောင် S O M E O N E apostrophe S someone's ကတူတယောက်ရဲ့NECK neck ကလဲပင်ဆိုတော့စကစုထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လူတူတယောက်ရဲ့လဲပင်အနည်းမှာအသက်ရှူတာပေါ့ခုလိုနောက်ကနေကတ်ရပြီးအဲ့ဒီလူရဲ့အသက်ရှူတာကိုကြားနေရတယ်ဆိုရင်ကတ်ခံရတဲ့လူအနေနဲ့ဘယ်လောက်အနေရခက်လိမ့်မလဲဆိုတာခမမဲကြည့်နိုင်ပါတယ် idiom ဆိုတဲ့တဝိုက်အဓိပ္ပာယ်ကတော့လူတူကိုထတ်ချက်မကွာအနိကစောင့်ကြည့်နေတာဖြစ်ပါတယ်ကျမတို့မြန်မာမှာမျက်စိတောက်ထောက်ပြီးကြည့်ခံရတယ်လို့ဆိုတာနဲ့တူတယ်လို့ဆိုရမှာပါကိုပါလုံနေတယ်ဆိုတာကိုတစ်ချိန်လုံးအနိကစောင့်ကြည့်ခြင်းခံရသူအနေနဲ့တနည်းတော့စိတ်အနှောက်အယှက်ဖြစ်စရာရှိတယ်လို့စိတ်ဖိစီးမှုလည်းခံရမှာဖြစ်ပါတယ်အနိကစောင့်ကြည့်တဲ့အပြင်ဟိုဟာမလုတ်သေးဘူးလားဒီဟာမလုတ်သေးဘူးလားဆိုပြီးတော့တောက်လျှောက်ကြည်တိုက်တာမျိုးကိုလည်းဒီအသုံးနဲ့ရည်ညွှန်းတုံနိုင်ပါတယ်တနည်းဆိုတော့တစ်ချက်ကလေးမှအလွန်မပေးပဲတစ်ချိန်လုံးကြည်တိုက်နေတာမျိုးဖီအပီလုတ်ခိုင်းနေတာမျိုးမလုံမချင်းအပြောမြတ်တဲ့ဖြစ်ရမျိုးတွေမှာဒီအသုံးကိုရည်ညွှန်းသုံးနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George Scrooby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I can't take it anymore So I told my boss to stop breathing down my neck
ကျွန်တော်လက်ဆက်ပြီးဒီမခံနိုင်တော့ဘူးဒါကြောင့်မလို့ကျွန်တော်ကိုအနိကချိန်လုံးစောင့်ကြည့်နေနေလို့ကျွန်တော်ဆရာသမားကိုပြောလိုက်တယ်လေလို့ဒေဗီရပါတယ်။ဥမာကိုနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ I can't take it anymore. So I told my boss to stop breathing down my neck.
ခုဆက်လက်ကြင်ပြပြီမှာကတော့
won't breathe a word.
ဖြစ်ပါတယ်။စာလုံးပေါင်းက won apostrophe t won't ကမလုပ်တာBREATHE breathe ကအသက်ရှူထုတ်တာဆိုတော့ won't breathe ကအသက်ရှူမထုတ်ဘူးပေါ့ AWORD a word ကစကားလုံးလုံးဆိုတော့စကားိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့စကားလုံးတော်မှအသက်ရှူမထုတ်ဘူးဆိုတဲ့သဘောဖြစ်ပါတယ် idiom ဆိုတဲ့ device အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာအနည်းဆက်ဆုံးပြောရရင်တော့စကားလုံးမှမဟုတ်ဘူးဆိုတာပါပဲတနည်းတော့သိထားတဲ့အကြောင်းတစ်ခုခုသူများမသိစေခြင်းနဲ့အကြောင်းတစ်ခုခုကိုဘယ်သူကမှပြန်မပြောပါဘူးသူများမသိစေပါဘူးလို့ဂရိပေးတာနဲ့တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I just found out John is going to lose his job soon but please don't breathe a word of it
John မကြမီအလုပ်ဖြုတ်ခံရတော့မယ်ဆိုတာကိုကျွန်တော်အခုလေးတွင်ပဲသိလိုက်တယ်ဒါပေမဲ့အဲ့ဒီအကြောင်းကျေးဇူးပြုပြီးပေဒူဘိုမာလုံးတေမမဟပါနေဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ I just found out John is going to lose his job soon but please don't breathe a word of it
ခုနောက်ဆုံးတင်ပြပေးမှာကတော့
to breathe easily again
ဖြစ်ပါတယ်စာလုံးပေါင်းက TO2 BREATHE to breathe ကအသက်ရှူတာEASILY easily ကလွယ်လွယ်နဲ့လုပ်နိုင်တာ AGAIN again ကထပ်ပြီးဆိုတော့စကစုထုံးရဲ့လုံးောက်ဒီပဲကတော့အသက်ကိုကောင်းကောင်းပြန်ပြီးရှူနိုင်တာဖြစ်ပါတယ် idiom ဆိုပေတော့ဗိုက်ဒီပဲကတော့ကျမတို့မြန်မာမှာအနည်းဆက်ဆုံးအသက်ရှူချောင်သွားတယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါစိတ်ဖိစီးမှုကြောင့်ဒုက္ခရောက်နေတာစိတ်သောကရောက်နေတာနဲ့ကြုံတွေ့နေရကနေပြဿနာပြည်လေသွားတော့နေသာထိုင်သာရှိသွားပြီးစိတ်တက်တာရရတဲ့သဘောမျိုးဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Scrooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Now that the matriculation results are out I can breathe easily again My daughter passed with 5 distinctions
ခုစရန်ဆောင်ဝဲအောင်စင်းတွေထွက်ပြီးဆိုတော့ကျွန်တော်လည်းအသက်ရှူချောင်သွားတယ်လို့ဆိုရမှာပါကျွန်တော်သမီးက5ဘာသာဂုဏ်သုနဲ့ထွက်တယ်လေလို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Now that the matriculation results are out, I can breathe easily again. My daughter passed with 5 distinctions.
ဒီတင်ပါ breathe ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
breathe down someone's neck, won't breathe a word, breathe easily again.
တို့ဖြစ်ကြပါတယ်။နောက်သတင်းပါကုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။